ကရားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်KNDF နောက်ပြီးတော့ဒေသခံPDF တပ်ဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တမျိုးလုံးနီးပါးအိုးအိမ်ပြစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်ဒီလိုမျိုးထွက်ပြေးလာကြရတဲ့ဒုက္ခတွေတွေယာယီခိုးလုံနိုင်ရေးအနီးအနားရှမ်းပြည်နယ်ကမြို့လူလူတွေကနေရာထိုင်ခင်းပေးပြီးတော့ကူညီကြိုဆိုနေကြတ ကျွန်တော်တို့ရဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေလက်နက်ကြီးတံတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။တနင်္ဂနွေနေ့တည်းကမြလုံးကျွနေပါထွက်ပြေးနေကြသူအများစုကရှမ်းပြည်တောင်ပိုင်းကိုထွက်ပြေးခဲ့ပါ။ ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာကြားပြည်နယ်ကစစ်ဘေးလွတ်အောင်ထွက်ပြေးသူတွေတနင်္ဂနွေနေ့တည်းကဆက်ရောက်လာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုလွှိုက်ကော်မြို့ဘက်ကထွက်ပြေးလာကြသူတွေအတွက်နေရာထိုင်ခင်းအကူအညီပေးမယ်လို့ Facebook လူမှုကွန်ရက်ပေါ်မှာကမ်းလှမ်းသူတွေလည်းအတော်များများရှိခဲ့ပါတယ်။အဲ့ဒီလိုကမ်းလှမ်းကူညီနေသူတွေထက်ကစီဆိုင်မြို့ခံခွန်ကျော်စွေကမနေ့ကစာရောက်လာသူ ော်တို့စီစဉ်မြို့မှာ9နေရာကျွန်တော်စီစဉ်ထားတယ်ဗျ90ဒီအနေထားရောက်လာတော့လက်ရှိမနေ့ကစပြီးတော့ကျွန်တော်တို့ post တင်လိုက်တဲ့ခါမှာကျွန်တော်တို့ဒီနေ့ရောက်လာတဲ့ CP ရှောင်းက900နည်းနည်းကျော်လာပြီဗျ။ကလေးရောလူကြီးရောချိုးမကျမ်းမာတဲ့လူတွေပါတယ်ဗျ။မိုးကျင်းစားကလေးတွေပါတယ်။နောက်ပြီးတော့ကိုယ်တွေလည်းဗောလာစီတဲ့မျိုးသမီးတွေလည်းပါတယ်ဗျ။ဒီမှာစာဝတ်နေရေးလူမယ်။နောက်မှကျွန်တော်တို့အခုလောဆယ်ဒီမှာချိုးဆိုတော့အေးရလိတ်လူမယ်ဗော။အဲအပိုင်းနေလူအပ်တယ်ဗျ။သူပြလူအပ်တယ်ဗျ။
စစ်ပြေဒုက္ခတွေနေထိုင်စားသောက်ဖို့အတွက်ဖုန်ကြီးကျောင်းစာတင်ကျောင်းတွေမှာလူဦးရေများများလက်ခံနေသလိုကိုယ့်ရဲ့နေအိမ်နဲ့အဆောင်မြေကွက်လတ်တွေမှာရယူနေထိုင်နိုင်ဖို့အတွက်ကိုလည်းတနင်္လာပိုင်းကူညီပေးနေသူတွေရှိလာပါတယ်။ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာဆိုရင်အခအချင်းငွေမယူဘဲနဲ့ဒုက္ခတွေနေထိုင်ဖို့အတွက်အခမဲ့ငားပေးနေတာတွေလက်ရှိတယ်လို့ကိုယ်တိုင်ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်။
သူတို့နေဖို့နဲ့စားဖို့ပေါ့နော်။နေဖို့နဲ့စားဖို့အတွက်ကိုကျွန်တော်ကတော့ကျွန်တော်ရဲ့တနင်္လာပိုင်းရဲ့ကျွန်တော်မိတ်ဆွေတိုင်ဝမ်နေရာကူညီတာနဲ့စမယ်ပေါ့နော်ဟုတ်လက်ရှိနေသားတိကတော့ဟိုပါမနေရာတိပေါ့နော်မနေရာနေသားတိကတော့ကျွန်တော်ဘက်မှာတော့အကျန်းနေရှိပါတယ်ကတစ်ဆောင်တွေကလည်းအခုမနေရာမှာစလာကြတာဆိုတော့လေဒီနေ့ဒီနေ့နေရာထားတော့ဘာမှမသိသေးဘူးပေါ့
အခုလိုနေရာထိုင်ခင်းအတွက်ကူညီနေကြသလိုစစ်ပေးလွှတ်ရာထွက်ပြေးသူတွေအတွက်မော်တော်ယာဉ်အခမဲ့စီစဉ်ပေးသူတွေလည်းရှိပါတယ်ဒီမော့ဆိုမြို့နယ်ဖက်ကနေနေအိမ်စွန့်ခွာထွက်ပြေးလာသူတို့ကတော့မြို့ကနေထွက်လာတဲ့လမ်းတစ်လျှောက်စစ်ကောင်စီတပ်တွေစစ်ဆေးတာတွေရှိနေပြီးထွက်ပြေးလာသူများလို့လမ်းပိတ်ဆို့တာတွေကိုလည်းကြုံခဲ့ရတယ်လို့ပြောပါတယ်
။အကလုံးထွက်ပြေးပါချောင်တော့ဆိုတော့ကျွန်မတို့လည်းဒီစစ်တပ်တွေဓာတ်မှနေရတော့ကျွန်မတို့ပေါ်ကိုရဟန်းရေရောတိုက်လီရေတွေကအမြင်နဲ့ရှင်းတယ်သွားတယ်ကျမတို့ကောင်းပေါ်မှာဖြတ်သွားဖြတ်လာအများနဲ့လောက်တယ်ရဲ့တိုင်းပဲပြီးရင်လက်နဲ့ကြီးတွေနဲ့ထုသွားတယ်ပေါ့နော်ကျမတို့ကောင်းပေါ်ပဲဖြတ်ဖြတ်သွားတော့ကျမတို့လည်းကလေးညင်နေအကြတော့ကလေးကိုလည်းတနာတယ်အဲကျမတို့ဒီဖက်ကိုပြေးလာတာပေါ့နော်မနော်တနတ်တန်မကြားရရင်ရပြီဆိုပြီးတော့ကျမတို့ထွက်လာတာမှဟုတ
်ရှစ်အာနာသိမ့်မိချိန်ကစလို့ကြားပြီနေတဲ့ကမြို့နယ်တချို့မှာတိုက်ပွဲတွေစတိုက်ဆိုသလိုရှိနေပြီးစစ်ကောင်စီဖက်ကလက်နဲ့ကြီးနဲ့ပြစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ဒေသခံအတော်များဘေးလွတ်နိုင်မဲ့နေရာတွေစီအိုးအိမ်ဆုံးခွာထွက်ပြေးနေကြတာပါ။နေမင်းမတည်ငြိမ်လို့ကိုယ့်ရဲ့အိုးအိမ်ဆုံးခွာထွက်ပြေးလာပေမဲ့လို့တစ်ချိန်မှအိမ်ပြန်နိုင်ဖို့မျှော်လင့်နေသူတို့ကတော့သူ့ရဲ့နေအိမ်မပြည့်စုံဖို့အတွက်ဆူတောင်းနေပါတယ်
။ကျမတို့ပြေးလာတော့တနေ့တော့ပြေးတော့မယ်အမရေကျမတို့စိုင်းခေါကိုပြေးလိုက်ပြီးရွာမှာပြန်ရောက်လာလိုက်လိုက်ကိုပြန်ပြေးလိုက်နေအခုနောက်တစ်ခါထပ်ပြေးရပြန်ပြီးကျမတို့အိမ်မပြောင်းရတာတော့မှတနေ့ပြေးတော့မယ်ပေါ့မနော်အမနော်ဟုတ်ပါပြီကဲကျမတို့ပြင်းနေရတော့လေကျမတို့အိမ်ကလည်းစစ်တပ်နဲ့ညီတော့အိမ်ပြန်နေဖို့လောပါစီမပြေတဲ့အနေထားမှာရှိနေတော့ကျမတို့လိုက်ပုံမှာပြေးထောင်တာလဲစာပြီးအခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လည်းဘာမှမဖြစ်ပါစီနဲ့လို့ပဲဆူတောင်းရမှာဗောအိမ်ဒီမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစီလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလည်းဝေခိုးခံရတဲ့အိမ်တွေဖောက်ခံရတဲ့အိမ်ပဲကြံခဲ့ပြီးပါလို့ပဲဆူတောင်းရမှာဗောမရဲ့အိမ်စလုံးစောက်ဖို့ဆိုတာမလွယ်တဲ့သိစားဘောတော့အဲ့ဒါအဲ့လိုတော့နှမျောတယ်ဗောပြန်နေဖို့တချို့ချင်းအိမ်ပြန်ရောက်တဲ့ချိန်ကျရင်ကိုအိမ်နဲ့ကိုအိုးနဲ့အဲ့လိုမျိုးပြန်မြင်ရှင်းသေးတယ်ဗောနော်
တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်တွေဖက်ကလက်နက်ကြီးတွေအပြင်လေကြောင်းကမှတိုက်ခိုက်နေတာကြောင့်လွိုက်ကော်မျိုးတွေကမိုင်းလုံးပန်ကန်းရွာတိုင်းရှည်စားတဲ့နေရာတဝိုင်းပြည်သူတွေအတော်လာလုံးဝမလုကြဖို့ကရင်နီအမျိုးသားများကကွယ်ရစ်တပ် KNDF ကအသိပေးထုတ်ပြန်ထားပါတယ်